တော်ရရှိမြခင်ဗျာပြည်သူစားဆိုရင်ခဏပြောချင်တာကလွယ်လို့ဘသူကမှအတီတကျပေါင်းသိမ်းချင်ကြလိမ့်မယ်မဟုတ်ပါဘူးပြည်သူစားမတူဦးကိုဇနီးအဖြစ်ယူငင်ပေါင်းသိမ်းသူယောက်ျားဟာချစ်တတ်တီကြီးကြီးမားမားကြီးကိုရှိရပါလိမ့်မယ်ပတ်ဝန်းကျင်ရဲ့မင်းငေါ်တာကိုခံနိုင်ရရှိရပါလိမ့်မယ်ဒီကနေ့တင်ပြတော်တမချန်းစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုက်နဲ့ကဟောရှိနာဂတိချန်းအခန်းကြီး1မှာပြည်သူစားတူဦးကိုဇနီးမယားအဖြစ်ယူငင်ပေါင်းသိခဲ့ရသူအမျိုးသားတူအကြောင်းကိုတွေ့ရမှာဖြစ်ပါတယ်။ဘယ်လိုအတိတ်ပဲကိုဆောင်းပါသလဲ။ဖျားရှင်ကိုစွန့်ပဲအပြစ်ထဲမှာပဲတဝဲလည်လည်နဲ့မှားယွင်းနေကြပြီဆိုရင်ကျွန်တော်တို့လူသားတွေဟာဖျားရှင်နဲ့သက်ဆိုင်တော်မူသောဝိညာဉ်ပိုင်းဆိုင်ရာမှာပြည်သူစားတွေဖြစ်နေကြပါသလား။အဲ့ဒီအကြောင်းနဲ့အတူဟောရှိနဂတိချံအခန်းကြီး1ကိုဒေါက်တာထွန်းမြအေးကအခုလိုလေ့လာသုံးသပ်ရင်းရှင်းလင်းတင်ပြမှာဖြစ်ပါတယ်။
ကျွန်တော်တို့အဖွဲ့ရဲ့ခံယူချက်အတိုင်းငယ်သေးကြီးသည်မခွဲကြအဖဖခင်ရဲ့နှုတ်ကပတ်တော်မှာပါဝင်ရေးသားသွားခဲ့သူပရောဖက်ကြီးကြီးတဲကအခုဟောရှိအနာဂတ်ကိုတင်ပြနေရတဲ့အတွက်ကျွန်တော်များစွာဝမ်းမြောက်ဂုဏ်ယူမိပါတယ်ကျေးဇူးတော်ကိုလည်းချီးမွမ်းမိတယ်လို့တင်ပြခြင်းပါတယ်အရေးအသားပေါ်မှာမူတည်ပြီးတော့ရှည်တယ်တူတယ်ဆိုတဲ့အပေါ်မှာပရောဖက်ကြီးတယ်ငယ်တယ်ဆိုတာကိုမသတ်မှတ်ထိုက်တဲ့အကြောင်းကိုကျွန်တော်တို့ပြောခဲ့ပြီးဖြစ်ပါတယ်နော်ဒါကိုကျွန်တော်ကစဉ်းစားရင်းနဲ့အေလိယားတို့အေလိရှေတို့အကြောင်းတွေကိုသွားပြီးတော့သိရမိပါတယ်အဲ့ဒီအေယာမပရောဖက်ကြီးတွေဟာအေလိယအနာဂတ်အေလိရှေအနာဂတ်များကိုရေးခဲ့ကြပါသလားမရေးခဲ့ပါဘူးဒါပေမဲ့အဲ့ဒီလိုစာမရေးခဲ့ပေမဲ့လေပရောဖက်ကြီးတွေဆိုတဲ့အဆင့်မှာပဲသူတို့ကိုကျွန်တော်တို့ကအသိအမှတ်ပြုကြပြီးသားဖြစ်ပါတယ်အဲ့ဒီတော့လူတိုင်းတို့ဟာမိမိတို့ရဲ့အခန်းကဏ္ဍအလျောက်ပါဝင်ဆောင်ရွက်ခြင်းအပေါ်မှာသာအကဲဖြတ်ပြီးတော့အဆင့်အတန်းခွဲခြားနိုင်ပါတယ်အဲ့ဒီအတိုင်းသာဆိုရင်တော့လေဘယ်ပရောဖက်မှသေးသေးနှုတ်နှုတ်မဟုတ်ကြဘူးလို့ပဲကျွန်တော်တို့တင်ပြရတော့တမချန်းအဖွဲ့ကတော့အလေးနဲ့ခံယူချောင်းကိုဆက်လက်ပြီးတော့တင်ပြခြင်းပါ रे အထူးသဖြင့်မူရင်းဟီဘရူးဘာသာကျမ်းစာတွဲမှာဆိုရင်လေသေးတယ်ငယ်တယ်ကြီးတယ်ဆိုတာမျိုးခွဲခြားမထားတဲ့အကြောင်း ਨੇ အဲ့ဒီလိုအစဉ်အတန်းခွဲခြားမှုဆိုတာဟာသက္ကယ300ဆုခေတ်ကမှဓမ္မပညာရှင်တွေကနေစတင်ပြီးတော့ဖြစ်ပေါ်လာတဲ့ပိုင်းခြားမှုသာဖြစ်တဲ့အကြောင်းကိုဗဟုသုတအနေနဲ့ကျွန်တော်အနေနဲ့ထည့်သွင်းတင်ပြခွင့်ပြုပါဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သင်သိရသောသမာကျမ်းရဲ့မူရင်းဆရာကြီးဒေါက်တာဂျေဗန်နန်မက်ဂီကတော့အဲ့ဒီရှေးခေတ်တုန်းကသာသူလူဖြစ်ပြီးတော့ကျမ်းစာကိုသာဝင်ရောက်စီစဉ်ခွင့်ရမယ်ဆိုရင်ဒီအနာဂတ်ကျမ်းကြီးတွေကိုသက်ဆိုင်သူပရောဖက်တို့ရဲ့နောက်ကျောင်းသမိုင်းရာဇဝင်တွေနဲ့ပူးတွဲပြီးတော့စာအုပ်ထုတ်ဝေမိမှာဖြစ်တဲ့အကြောင်းကိုဖော်ပြပါတယ်အဲ့ဒီလိုသာသူဝင်ပြီးတော့လုံနိုင်မယ်ဆိုရင်လေပရောဖက်ဆရာဟာဘရုတ်သုခဖြစ်နေတဲ့လူအဖွဲ့အစည်းကြီးအတွင်းမှာတိုင်းပြည်ကြီးကနှစ်ချမ်းခွဲပရင်တွေကအသုံးမချအခုမရှိတဲ့ကြံဗယံပရာဖြစ်နေတဲ့အချိန်ဘုရားသခင်ကိုတော်တိုင်ဟာသူချစ်တဲ့လူအဖွဲ့အစည်းကိုသူ့လူတွေဆေးလွှတ်ပြီးတော့စကားပြောခိုင်းခဲ့တာပဲဒါဟာလူသမိုင်းကိုဘုရားသခင်ဘလောက်ထိစိတ်ဆက်သေးကြစွာပြုစုပေးခဲ့တယ်ဆိုတာကိုထင်းကနေလင်းကနေသိပါစေမှာဖြစ်တဲ့အကြောင်းကိုသူဖြည့်ဆွတ်မိမှာပဲဆိုပြီးတော့ဖော်ပြပါတယ်ဒါဟာသူ့ရဲ့ယုံကြည်ခြင်းကဖြစ်ပေါ်လာတဲ့စေတနာအတွေ့ပါအမှန်ကတော့အသက်ရှင်သောတမန်ကျမ်းဟာသူ့အသက်လမ်းကိုသူ့ဘာသာသူရောင်ပြန်ဟတ်နိုင်တာပဲဆိုတဲ့ဝိသေသလက္ခဏာကြီးရှည်ရင်ဆွဲဖြစ်တဲ့အတိုင်းပဲလူသားတွေရဲ့ဘလောက်ပဲစီမံကြဆုံးဖြတ်ကြလုပ်နေကြပေမယ့်ခက်ခဲနေနေချင်းတွေကြားရကပဲဝိညာဉ်တော်ဟာနှုတ်ကပတ်တော်အဖြစ်လူပုံကိုသိမ့်သိမ့်တုံအောင်ကိုင်လှုပ်နေပြီဆိုတာကိုတော့ဘယ်သူမှမငင်းနိုင်အောင်ကျွန်တော်တွေ့နေရပြီသားဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဟောရှိအနာဂတ်ရဲ့အစပိုင်းကြံအခန်းကြီး၃ခန်းတို့ဟာဟောရှိရဲ့ကိုပိုင်ဘဝတွေကိုအများကြီးမိမောင်းထိုးဖော်ပြသွားမှာဖြစ်တဲ့အကြောင်းကိုလေးစားစွာသင်ပြရင်းနဲ့အခန်းကြီး၁ကိုဖွင့်လိုက်ကြပါစို့ယုဒရှင်ဘရင်ဩဇိမင်းယောသန်မင်းအာခတ်မင်းဟေဇကိမင်းဣသရေလရှင်ဘရင်ယောရှသားယေရောဘောင်မင်းတို့လက်ထက်ဘီရိယသားဟောရှိသူရောက်လာတော့ထာဝရဘုရား၏နှုတ်ကပတ်တော်အစအဦးဟူမူကားတဲ့တိုင်းပြည်ကြီးဟာမကွဲသင့်ပဲကွဲနေတယ်ဣသရေလလူမျိုးအချင်းချင်းသူသားတွေငါနာတယ်ဆိုပြီးတော့ဂုံပြိုင်နေကြတယ်ဆိုတဲ့အနှစ်သာရသဘောကိုဖော်ပြပေးလိုက်တယ်လို့ကျွန်တော်ခန်းစားရပါတယ်ခုဆိုရင်ဟောရှိဟာမြောက်ဖက်ချမ်းကဣသရေလနေမည်သားဖြစ်နေတယ်ဒါမဲ့သူဣသရေလကမင်းတပားကိုသာဖော်ပြပြီးတော့တောင်ဘက်ကမင်းဆက်တွေကိုတော့အပြုံလိုက်သူဖော်ပြပြလိုက်တယ်။ဒီနေရာမှာအထူးသတိပြုမိစေချင်တာကတော့အဲ့ဒီမြောက်ဖက်ဣသရေလဟာမင်းပေါင်း19ပါးမှာတပားမှာမင်းကောင်းမင်းမြတ်မရှိလူညစ်ပတ်တွေကြီးဖြစ်ခဲ့တဲ့အကြောင်းနဲ့တောင်ဘက်ယူဒမင်းဆက်မှာကတော့မင်းဆက်အပါး20မှာ9ယောက်လောက်ဟာမင်းကောင်းမင်းမြတ်လို့သတ်မှတ်နိုင်မှာဖြစ်တယ်ဆိုတဲ့တစ္ဆာတရားပါပဲ။အဲ့ဒီလိုမင်းဆက်တွေကိုကြည့်ခြင်းအပြင်ဟောရှိထွန်ကားခဲ့တဲ့အချိန်မှာအဲ့ဒီမြောက်ဖက်ချမ်းမှာခစ်ပြိုင်အဖြစ်ပရောဖက်ယောလာတယောက်ရှိနေလိမ့်မယ်ဆိုတာသိမြင်နိုင်ပါ रे တောင်ဘက်ယူဒာမှာကတော့ဟေရှာယနဲ့မိခာဆိုတဲ့ပရောဖက်ကြီးတို့ရှိနေကြလိမ့်မယ်လို့ခန့်မှန်းနိုင်ပါ रे အခုဟောရှိအနာဂတ်ပြီးတော့မကြခင်မှာပဲ ဣသရီလဟာကျွံဖြစ်တော်မယ်ယူရာကတော့ချက်ချင်းကျွံမဖြစ်ပဲကြံ့နေရည်လေအောင်မယ်နောက်နှစ်ပေါင်း100လောက်အကြာမှာတော့တောင်ဘက်ယူရာမှာယေရမိဆိုတဲ့ပရောဖက်ကြီးပေါ်လာလိမ့်မယ်အဲ့ဒီယေရမိနဲ့အခုဟောရှိတို့ဟာအတော်ကြီးကိုပုံစံချင်းတူတယ်နှစ်ယောက်စလုံးတို့ဟာအသေးကွဲနေကြတဲ့ပရောဖက်တွေဟောရှိဟာသူ့အိမ်တောင်မိသားစုကြောင့်အသေးကွဲနေရပြီးတော့ယေရမိကတော့လူအဖွဲ့အစည်းကြီးတစ်ခုလုံးတဲ့မှာသူ့ပုဂ္ဂိုလ်ရေးခန်းစားချက်တွေအမျိုးမျိုးနဲ့ရောပြွန်ပြီးတော့အသေးကွဲနေရခြင်းဖြစ်တယ်ဆိုတာတွေ့ကိုကျွန်တော်မှတ်သားနားလည်ထားဖို့လိုပါတယ်အထူးသဖြင့်နှစ်တရာကျော်လောက်ဝေးကွာတဲ့ဒီပရောဖက်ကြီးနှစ်ပါးဟာသူတို့လူအဖွဲ့အစည်းကြီးနှစ်ခုမပြိုကွဲခင်ကာလကလေးမှာကတ်ပြီးတော့ပရောဖက်လောက်ရခြင်းဖြစ်တယ်ပြီးတဲ့နောက်ပြိုကွဲပြတ်သုံးခြင်းတွေကိုလည်းမချိမဆန့်မြင်တွေ့သွားခဲ့ရတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်ဟောရှိအနာဂတ်ကျမ်းအခန်းကြီး၁အငယ်၂နှုတ်ကပတ်တော်အစဦးဟူမူကားတင်သွား၍ပြည်တစားမိမနှင့်တကွသူဖွားမြင်သောသားသမီးတို့ကိုသိမ့်ပိုက်လောအကြောင်းမူကားပြည်သားတို့သည်ထာဝရဘုရားကိုစွန့်ပြစ်၍အထက်ထက်မှားယွင်းကြပြီဟုဟောရှိအားမှားထားတော်မူသည့်အတိုင်းတဲ့အခုအပိုင်းနဲ့ပတ်သက်ပြီးတော့သူတေပြီးအတော်များများကနေပြီးတော့ဟောရှိအားဂောမကိုအချစ်ကြီးချစ်သူဖြစ်လို့ငကိုကလေးကမခွဲနိုင်မခွာရဲဖြစ်နေတယ်ဒါကြောင့်ဘုရားသခင်ကသူ့စိတ်ဆန္ဒနဲ့လိုက်ညှိုးညီးထွေသွားရအောင်လို့အဲ့ဒီဘဝပြည့်နေတဲ့မယားနဲ့သားသမီးတွေကိုပြန်ပြီးတော့ခေါ်ခဲ့ပြန်ပြီးပေါင်းဆိုပြီးတော့မှားကြတာဆိုပြီးတော့ခံယူကြပါတယ်ကျွန်တော်အဖွဲ့ကတော့ကျမ်းစကားကိုစဉ်စဉ်ပဲအဖြေထုတ်ပါတယ်အဖဘုရားသခင်ရဲ့နှုတ်ကပတ်တော်သို့မဟုတ်အမိန့်တော်အရာသွား၍သိမ့်ပိုက်လို့ဆရာဟာစိတ်ပြည့်လက်ပြည့်ဖြစ်နေတဲ့လက်လျှော့ထားတဲ့ဟောရှိကိုမင်းမဖြစ်မနေလုပ်ကိုလုပ်ရမယ်ဆိုပြီးတော့အာနာနဲ့စိတ်ခိုင်းတာပဲလို့ခံယူပါတယ်ဟုတ်ပါတယ်ဒီဖြစ်စဉ်ကြီးရဲ့အခရာနေရာမှာရှိနေတာဟာဟောရှိအရှင်မဟုတ်ဘုရားသခင်သာဖြစ်တယ်လို့ကျွန်တော်တို့ဆိုလိုက်ပြရစီဟုတ်ပါတယ်သေးငယ်တဲ့တောင်ပေါ်မျိုးကလူအဖွဲ့အစည်းငယ်အတွင်းမှာသူဘလောက်ချစ်ချစ်ဒီပျက်စီးခြင်းမကပျက်စီးနေသူမိမနဲ့ထိုက်တန်တဲ့အပြစ်ဒဏ်ဟာဂဲနဲ့ဝိုင်းပောက်ပြီးတော့သတ်ဖို့သာရှိပါတယ်ဒါဟာပြည့်ညတ်တော်ကာလကြီးလေဖြစ်ပါတယ်ဟောရှိဟာတွန့်ဆုတ်ဆုတ်ဖြစ်ခဲ့ရလိမ့်မယ်အဲ့ဒါကိုဘုရားသခင်ကသာဝင်ပြီးတော့အမိန့်ပေးနေခြင်းဖြစ်ပါတယ်မင်းမောရှိဥပရိသကိုဂယုစိုက်မင်းနဲ့ချိုးဖောက်ပြီးတော့မင်းမိမနဲ့ကလေးတွေကိုအိမ်ကိုပြန်ခေါ်လိုက်စမ်းတဲ့အဲ့ဒီအမိန့်တော်နဲ့အတူပူးတွဲပါကြီးညာစာရန်တို့တခုရှိပါသေးတယ်အဲ့ဒါကတော့တခြားမဟုတ်ပါဘူးအကြောင်းမူကားပြည်သူပြည်သားတို့သည်ထာဝရဘုရားကိုစွန့်ပြစ်၍အထက်ထက်မှားယွင်းကြပြီတဲ့မရှင်းဘူးလားတိုင်းပြည်ကြီးတခုလုံးလူမျိုးတော်တခုလုံးဟာထာဝရဘုရားကိုစွန့်ပြစ်ထားပြီးပြီအထက်ထက်မှားယွင်းနေကြပြီဒါဟာမင်းမိမပြည့်တစားဘဝကိုရောက်တာ ਨੇ အတူတူပဲတဲ့ဟုတ်ပါလေမိတ်ဆွေမိတ်ဆွေတို့ကျွန်တော်တို့ဟာအဖဖျားသခင်ကိုစွန့်ပြစ်အပြစ်တရားမှာပဲအထက်ထက်မှားယွင်းနေကြပြီဆိုရင်အဖဖျားသခင်ရှေ့တော်မှောက်မှာစိတ်ဝိညာဉ်အရာပြည့်တစားဘဝကိုရောက်ရပြီဆိုတာကိုသတိရကြရပါလိမ့်မယ်ဟောရှိအနာဂတိကျမ်းအခန်းကြီး1အငယ်3မှ5ဟောရှိသည်သွား၍ဒီပလိန်သမီးဂောမာကိုသိမ့်ပိုက်သည်ဖြင့်သူသည်ပရိသေယူ၍ဟောရှိ၌သားယောက်ျားကိုဖွားမြင်လေ၏။ထာဝရဘုရားကလည်းထိုသားကိုယေဇရေလအမည်ဖြင့်မဲ့လော့။အကြောင်းမူကားခဏကြာပြီးမှယေဇရေလအသက်ကိုသတ်သောအပြစ်ကြောင့်ယေဟုအမျိုးကိုငါသည်ဒဏ်ပေး၍ဣသရေလအမျိုး၏နိုင်ငံကိုဆုံးစေမည်။ဣသရေလလေးကိုယေဇရေလကျိုက်၌ငါချိုးသောနေ့ချင်းတွင်ထိုအမှုပြည့်စုံလိမ့်မည်ဟုမိန့်တော်မူ၏။ကဲဟောရှိအနာဂတ်ရဲ့ဤကမ်းမှာတုန်းကဆိုရင်ဤတန်းမှာတုန်းကဆိုရင်အငယ်ဆုံးသောသားကလေးလော့အမ်မီနာမည်တခုကိုပဲကျွန်တော်အသေးစိတ်ဖော်ပြခဲ့ပါ रे ။ကြံတဲ့အကြီးဆုံးယေဇရေလဆရာရဲ့သမီးလက်လော်ရူဟာမာရဲ့ကိုခြံထားခဲ့ပါ रे ။အခုကျတော့သားအကြီးဆုံးကလေးကနေစပြီးတော့ဘွေဇော်ဦးစဉ်းစားဖို့ပေါ်လာပြီ။ယေဇရေလဟူ၍မဲ့လော့အကြောင်းမူကားခဏကြာပြီးမှယေဇရေလအသက်ကိုသတ်သောအပြစ်ကြောင့်ယေဟုအမျိုးကိုငါသည်ဒဏ်ပေး၍ဣသရေလအမျိုး၏နိုင်ငံကိုဆုံးစေမည်တဲ့။မိတ်ဆွေအပေါင်းတို့ကြောက်ခမန်းလီလီရှိလာတဲ့ဒီဗျာဒိတ်ကြီးကိုအဲ့ဒီသားကြီးရေစရီလာရဲ့အမည်နာမဟာထင်းထင်းရှားရှားကြီးဗျာဒိတ်ပြုတ်ခဲ့တယ်။အဲ့ဒီဗျာဒိတ်တွေဟာလေတသွေးမတိတ်အကုန်လုံးပြေဝစုံလင်သွားတာကိုလေကျွန်တော်တို့မငင်းနိုင်အောင်တွေ့ရပါတယ်။အခုဟောရှိဆိုတဲ့ပရောဖက်ဟာဣသရေလရှင်ဘုရင်ယေယောဘောင်ရဲ့လက်ထက်မှာပရောဖက်ပြုတ်နေတယ်ဆိုတာတွေ့ရပြီးသားပါ။အဲ့ဒီအချိန်ကာလမတိုင်ခင်အတိတ်နဲ့မတိုင်မီအချိန်တွေဟာအလွန်နန်းတွင်းရေးတွေရှုပ်ထွေးခဲ့တဲ့အလွန်သွေးချောင်းစီးခဲ့သောသမိုင်းအချိန်တွေဖြစ်ခဲ့တယ်။ယေဟုဆိုတဲ့လူကိုဖျားသခင်ကဗိသိက်ပေးပြီးတော့အာဟပ်တို့ယေဇဗေလတို့အမျိုးအနွယ်တွေဆိုတဲ့အင်မတန်ဆိုးသွမ်းတဲ့ဣသရေလဘရင်မျိုးတွေကိုသတ်ပစ်ခိုင်းခဲ့တယ်။ယေဟုဟာလည်းဒီတာဝန်တွေကိုကျေခဲ့တယ်လို့ဆိုနိုင်ပေမယ်။ပုဂ္ဂိုလ်ရေးအရာအလွန်အလွန်ရက်စက်ကြမ်းကြုတ်မှုကြီးတွေကိုပြုလုပ်ပြီးတော့ဖျားသခင်မကြိုက်တဲ့လမ်းတွေကိုလိုက်ပြီးတော့ဣသရေလကိုအုပ်ချုပ်သွားခဲ့တယ်ဆိုတာကိုကျွန်တော်အနေနဲ့ဓမ္မရာဇဝင်စရုပ်ထစာဆောင်အခန်းကြီး6ကနေပြီးတော့အခန်းကြီး7အတွင်မှာအထင်းသားပြန်လည်လေ့လာနိုင်ကြပါတယ်။ တခါအဲ့ဒီဓမ္မရာဆိုရင်သရုတ်ထစာဆောင်အခန်းကြီး14ရဲ့အလယ်ပိုင်းကစပြီးတော့အခုပရောဖက်ကြီးပါဝင်ရှင်သန်ရာရေယောဘောင်ရဲ့ခစ်ကိုတွေ့ရမှာဖြစ်ပါတယ်အဲ့ဒီတော့ဒီသမိုင်းကွင်းဆက်ကိုနောက်ပြန်ဆန်တက်ကြည့်မယ်ဆိုရင်ယေဟုကနေရေယောဘောင်အထိဟာယေဟုမျိုးဆက်30မြောက်ဖြစ်တယ်နောက်ပြီးတော့ရေယောဘောင်သားဇာခရီးဆရာဟာ40ပြည့်ပြီးတော့ယာဟုမျိုးဆက်ပြုတ်သွားခဲ့ရတယ်ဆိုတာကိုတွေ့ရပါတယ်အဲ့ဒီ40မြောက်သောအဆင့်အထိနန်းဆန်ရမယ်ဆိုရကူယေဟုခေတ်မှာကလေးကဖျားသခင်ဗျာဒိတ်ပြုထားပြီးခဲ့တယ်ပြုခဲ့တဲ့အတိုင်းပဲလေအခုဟောရှေရဲ့မျက်စိအောက်မှာပင်ယေဟုမင်းဆက်ဟာယေယောဘောင်ကြဆုံးကန်းနဲ့အတူနောက်ထပ်ယေယောဘောင်ရဲ့သားဇာခရီးနဲ့အတူမျိုးပြုတ်သွားရတော့မှာဖြစ်တယ်ယေဟုခေတ်ကလေးကဗျာဒိတ်တော့ဟာဓမ္မရာဆိုရင်သရုတ်ထစားဆောင်မှာအခုလိုဖော်ပြထားပါတယ်စင်စင်ကြီးပြည့်စုံသွားခဲ့တော့ဗျာဒိတ်တော့ပါဓမ္မရာဇဝင်သရုတ်ထစာဆောင်အခန်းကြီး30အငယ်29မှ31တို့ရတွင်ဣသရေလအမျိုးကိုပြစ်မှားစေသောနေပတ်သားယေယောဘောင်ဤဒုစရိုက်ဒီဟုသောဘေသလမြို့နှင့်ဒန်မြို့မှရှိသောရွှေနွားငွေတို့ကိုမစွန့်ထာဝရဘုရားကလည်းသင်သည်ငါရှိမှဖြောင့်သောအကျင့်ကိုကျင့်၍ကောင်းမွန်စွာပြုသောကြောင့်၎င်းငါအလိုရှိသမျှအတိုင်းအာဟပ်အမျိုး၌စီရင်သောကြောင့်၎င်းသင်သားမီး40တိုင်အောင်ဣသရေလနိုင်ငံယာဇပလင်ပေါ်မှာထိုင်ရမည်ဟုယေဟုအားမိန့်တော်မူတော်လေယေဟုသည်ဣသရေလအမျိုးကြီးဖျားသခင်ထာဝရဖျားတရားတော်လမ်းသို့စိတ်နှလုံးအကျွင့်မဲ့လိုက်ခြင်းဟာသတိမပြုဣသရေလအမျိုးကိုပြစ်မှားစေသောယေယောဘောင်ဤဒုစရိုက်တို့ကိုမစွန့်တဲ့သတိပြုကြပါနော်ယေယောဘောင်နာမည်ချင်းတူပေမဲ့အခုဖော်ပြနေတဲ့ယေယောဘောင်ဆိုရဟာအခုကျွန်တော်တို့ဟောရှိအနာဂတ်တည်းရဲ့ယေယောဘောင်ကိုပြောတာမဟုတ်ဘူးဓမ္မရာဇဝင်တတိယစာဆောင်ကလေးကပါဝင်ခဲ့တဲ့စံမတူမင်းစိုးမင်းညစ်ဣသရီလာရဲ့အမှတ်စဉ်1ရေယောဘောင်ပဲဖြစ်ပါတယ်။ဘလောက်ကြီးအဲ့ဒီရေယောဘောင်နံပါတ်1ဆိုးခဲ့တယ်ဆိုတာကိုအဲ့ဒီဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး15အငယ်29-30တို့ကိုသာပြန်ဖတ်ကြည့်ကြပါလို့ကျွန်တော်ပြောချင်ပါတယ်။အဲ့ဒီတော့အတိတ်မျိုးဆက်စုစုပေါင်းနောက်ပြန်ဆုပ်ရင်15ဆက်လောက်အကွာဣသရီလာနှစ်ချမ်းကွဲကာစခေဦးကရေယောဘောင်လမ်းစဉ်အတိုင်းပဲအခုဂျူနီယာရေယောဘောင်ဟာလည်းဆိုးသွမ်းခဲ့တာပဲ။ဆိုဆိုမဆိုဆိုဘုရားသခင်ကိုတော်တိုင်ကလည်းစောစောကလေးကပဲတွေ့ခဲ့ရတယ်လို့40ပဲဒီယေဟုမျိုးဆက်ကိုထားမှာဆိုတော့ပြုတ်ကိုပြုတ်ရမှာကတော့သေချာနေပြီအဲ့တော့ပြုတ်မဲ့အတူတူဆက်ဆိုးတာပဲကောင်းပါတယ်လေဆိုပြီးတော့ဆိုးသွားသလားတော့မပြောရဘူးအခုဟောရှိခစ်မှာပဲသူဟာဒဏ်ခတ်ခြင်းကိုခံရတယ်ပြီးနောက်မှာအခြားမင်းဆက်တို့မဆို့မပို့ဖြစ်ထွန်းခဲ့ပြီးတော့မြောက်ဖက်ဣသရီလဆိုတဲ့နိုင်ငံဟာအမှန်ဆုံးရတော့မှာဖြစ်ပါတယ်ဟုတ်ပါတယ်ဟောရှိအနာဂတ်ကျမ်းရဲ့အစဟောရှိရဲ့သားကြီးယေဇရီလအဖင့်ချထားပေးလိုက်တဲ့အနာဂတ်တွေဟာဒီစာတွေကိုရေးပြီးမကြခင်မှာပဲအကျွင့်မဲ့ပြည့်စုံခဲ့ရတယ်ဆရာဟာမငင်းနိုင်သောတမိုင်းသက်သေများအဖြစ်တည်ခဲ့ပြီးပါပြီယေယောဘောင်တည်ပြီးတက်လာလိုက်တဲ့သူသားအာဇရိကအစရှလုံမေနဟင်ပေကဟိပေကာအေလာဤသားဟောရှိဆရာတွေဟာတယောက်မှဘုံမကြည့်ခဲ့ပါဘူးဒါကြောင့်လဲအခုဟောရှိအနာဂတ်မှာဟောရှိသူတို့ကိုမိပါရဲ့နဲ့နိဒန်းတဲမှာတောင်စည်ရင်မသွင်းခဲ့တာကိုပဲကြည်ပါတော့လို့ကျွန်တော်ဆိုချင်ပါ रे ။ကဲယင်ထုမနာဖြစ်ချင်စရာဟောရှိရဲ့မိသားစုအတွင်းကနောက်ထပ်သမီးတစ်ယောက်ဖွားမြင်ခြင်းကိုဆက်ပြီးတော့ကြည်ကြပါအောင်စု။ဟောရှိအနာဂတ်ကျမ်းအခန်းကြီး1အငယ်6နဲ့9တပန်ပရိသေယူ၍သမီးကိုဖွားမြင်လေ၏။ထိုသမီးကိုလောရုဟာမအမည်ဖြင့်မဲ့လော။အကြောင်းမူကားငါသည်ဣသရေလအမျိုးကိုနောက်တဖန်သနာမစုံမဲ့ဖဲဧကံအမှန်ပယ်ရှင်းပြီယုဒအမျိုးကိုကသနာစုံမဲ့အုံးမီတို့ရတွင်လေဒါစစ်တိုက်လက်နှင့်မြင်းမြင်းစည်းသူရဲ့အဖြစ်မကဲတင်သူတို့၏ဖျားသခင်ထာဝရဖျားအဖြစ်ကဲတင်မည်ဟုမိန့်တော်မူ၏မိတ်ဆွေအပေါင်းတို့အငယ်နှစ်မှာကလေးကသူဖွားမြင်သောသားသမီးတို့ကိုသိမ့်ယူလော့ဆိုပြီးတော့တွေ့ကြရပါတယ်နော်အဲ့ဒါဟာဂောမတယောက်ပြစ်စာလုပ်ပြီးတော့အဖေမပေါ်တဲ့သားသမီးများရှိနေလို့ဆိုပြီးချင်စရာရှိနေပါ रे ဟုတ်ပါ रे ဇလန်းသဘောအရဟောရှိတယောက်ဂောမာနဲ့အရင်ပေါင်းခဲ့ဘူးပြီးသားလားစိတ်ဆက်တဲ့အဆင့်ပဲလားဆိုတာတွေ့ကိုစဉ်းစားစရာရှိပါ रे အကယ်၍သာအရင်ကပေါင်းခဲ့တယ်ဆိုရင်လေဒီကလေးလေးတွေဟာမရှင်းမရှင်းကလေးတွေပဲဖြစ်မဲ့ကလေးတွေဖြစ်ပါလိမ့်မယ်ဒီအကြောင်းတွေနဲ့ဆက်ဆက်တွေးတောချင်စရာကတော့မာရိနဲ့ယောသတ်တို့အကြောင်းပဲဖြစ်ပါ रे ကျွန်တော်တို့ရှင်မသက်ခရစ်ဝင်ကျမ်းမှာကလေးကအပြိုကညာလေးမာရိနဲ့ယောသတ်တို့ကိစ္စမှာလေစိစက်ကြောင်းလန်းယုံသာကြောင်းလန်းထားတယ်လက်မထက်ရသေးဘူးလို့ကျွန်တော်တို့ရှင်းလင်းပြသားစွာခံယူမိပါတယ်ဒီအကြောင်းတွေကိုရှင်မသက်ခရစ်ဝင်ကျမ်းသင်ခန်းစာတွေတုန်းကလည်းကျွန်တော်ရှင်းခဲ့ပြီးပြီလို့အောက်မေ့မိပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့သူတို့ရဲ့ရှေးထုံးအစဉ်အလာတွေဟာပြည့်ညက်တော်တွေရဲ့ရရွာဒီသလိုက်ထုံတန်းစင်လာတွေရဲ့ရောပြွနေလိမ့်မယ်လို့ကျွန်တော်ယူဆမိပါတယ် အင်္ဂလိပ်ဝေါ်ဟာရအရ espouse ဆိုပြီးတော့သုံးစွဲထားတာကိုတွေ့နိုင်ပါ रे ဒါဟာ betrothal လို့ခေါ်တဲ့စိစက်ချင်းဖြစ်နိုင်တယ်လို့ marriage လို့ခေါ်တဲ့လက်ထပ်ချင်းလည်းဖြစ်နိုင်ပါ रे အကယ်၍သာနှစ်မျိုးစလုံးကိုရောပြုံပြီးတော့ဖော်ပြတာဆိုရင်တော့လက်တော်လက်ထပ်တယ်ဒါပေမဲ့လင်ကမ်းမရကမမြောက်သေးဘူးဆိုတဲ့အတိတ်ပဲယူရင်ပိုကောင်းလိမ့်မယ်လို့ကျွန်တော်အနေနဲ့ထပ်မံဖြည့်ဆွတ်ခွင့်ပြုပါအခုဆိုရင်ဟောရှေနဲ့မိမပြက်ချစ်သူဂေါမာတို့ပြန်ပေါင်းထုတ်ဒုတိယသမီးကလေးမွေလောရုဟာမာအမိဖြစ်မဲ့အဲ့ဒီအချက်ကြီးပေါ်ထွက်လာပါလေအကြောင်းမူကားငါသည်ဣသရေလအမျိုးကိုနောက်တဖန်မတနာမစုံမဲ့အမှန်ပယ်ရှင်းမည်တဲ့မှန်ပါတယ်မိတ်ဆွေအပေါင်းတို့၁၉ပါးသောမင်းဆက်တပားမှမကောင်းဘူးဆိုတဲ့မြောက်ဖက်ဣသရေလကိုအဖဖျားသခင်ဟာအရင်ဖြစ်စည်းပစ်ခဲ့ပါလေဒါဟာမငင်းနိုင်တဲ့သမိုင်းသက်တည်ပါအပား20သောမင်းတွေတဲမှ၅ပါးလောက်မဆိုးဘူးဆိုတဲ့ယူဒကိုတော့နောက်ထပ်နှစ်ပေါင်း၁၀၀လောက်ဆက်လက်ပြီးတော့သနာသဖြင့်အသက်ဆက်ခွင့်ပေးထားခဲ့ပါလေဒါဟာကမ္ဘာသမိုင်းဓမ္မသမိုင်းစာပေတွေမှာအထင်အရှားသစ္စာတည်ခဲ့တဲ့အချက်တွေပါမိတ်ဆွေအပေါင်းတို့ဣသရေလချင်းအတူတူမှတောင်မှအဖဖျားသခင်ဟာတောင်ပက်ချမ်းယူရာကိုအခုလိုနှစ်တရာပို့ပြီးတော့ရှင်သန်စေခဲ့တယ်ဆိုရကိုသူတေတီတွေဟာအမျိုးမျိုးအဖြေတွေထုတ်ကြပါတယ်စဉ်းစားဆုံးဖြတ်ကြပါတယ်ဝေဖန်ကြပါတယ်တချို့ကြတော့လေဖျားသခင်ဟာဒီတောင်ပက်ယူရာကိုပို့ပြီးတော့မျက်နှာလိုက်တယ်လို့အဲ့ဒီလိုဝေဖန်တာကိုလည်းကြားပူပါတယ်ဖြစ်နိုင်ပါတယ်အဲ့ဒီယူရာအမျိုးဟာအလွန်အရေးကြီးတဲ့မျက်နှာတစ်ခုရှိနေတယ်။ဘာမျက်နှာလဲဆိုတော့အဖဖျားသခင်ကိုတော်တန်ရဲ့လူစားတီကိုခံယူမြေသားအဖြစ်မွေးဖွားခြင်းခံလာတဲ့ယေရှုရဲ့မျက်နှာပြင်ပဲ။ဟုတ်တယ်။ကက်တင်ရှင်ဟာအဲ့ဒီဣသရေလယူဒအမျိုးကနေပေါ်ထွန်းရမယ်မျက်နှာပဲလို့ကျွန်တော်ဆိုခြင်းပါတယ်။တခါအဲ့ဒီမျက်နှာပြင်ကိုအခုကျွန်တော်တို့ယုံကြည်မျှော်လင့်စေဖို့ရန်အတွက်လေနောက်ထပ်ပြေဝစုံလင်တဲ့နှုတ်ကပတ်တော်တွေပြရိတ်အနာဂတ်တွေကိုအဲ့ဒီယူဒပြည်ကိုဗဟုပြုတ်ပြီးတော့ခြားထားပေးစရာတွေအများကြီးရှိနေသေးလို့မျက်နှာလိုက်ခြင်းဖြစ်တယ်။လိုအပ်လို့မျက်နှာလိုက်တယ်။လိုက်သင့်လိုက်ထိုက်လို့မျက်နှာလိုက်တယ်။ကျွန်တော်ကတော့အဲ့ဒီအတိုင်းအလေးအနက်ခံစားမိပါတယ်။အဲ့ဒီလိုကျွန်တော်ကလူအုံနှောက်နဲ့စဉ်းစားဒါကမှမကျေနပ်ဘူးဆိုရင်တော့နှုတ်ကပတ်တော်တည်းမှာလေကျွန်တော်တို့ဘယ်လို့မှဆန့်ကျင်လို့မရနိုင်တဲ့အဖဖျားသခင်ရဲ့ကြင်ညာချက်ကြီးတစ်ခုဟာရှိနေပြီသားပါ။စောစောကကျွန်တော်တို့လေ့လာခဲ့သူအခုဟောရှိခိဣသရေလဘုရင်ရေယောပောင်အမှတ်စဉ်2ရဲ့အထက်နှစ်ပေါင်းများစွာသောအချိန်ကာလကမြောက်ဖက်ချမ်းဣသရေလပြည်ရဲ့တပုံကောင်းဆောင်ဘုရင်ကြီးရေယောပောင်အမှတ်စဉ်1ရဲ့ခေတ်မှာအဖဖျားသခင်အတိအလင်းကြီးညာတာကိုသာပြန်ပြီးတော့ကြည့်ပြီးတော့လို့လည်းကျွန်တော်ပြောချင်ပါသေးဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး15အငယ်1မှ5အတွင်မှာအခုလိုရှင်းလင်းပြတ်သားစွာဖော်ပြထားပြီးဖြစ်ပါတယ်နေဘဤသာရေယောပောင်မင်းကြီးနန်းဆန်18နှစ်တွင်အဘိယာဗီယေရုရှလင်မြို့၌မင်းပြု၍ယူဒပြည်ကို3နှစ်ဆူဆန်၏မေတော်ကားအဘရှလုံဤသမီးမာခာအမည်ရှိ၏ခမည်းတော်ပြုသောဒုစရိုက်ကိုပြုမြဲပြု၍ဘေးတော်ဒါဝိဒ်ကဲ့သို့မိမိဖျားသခင်ထာဝရဘုရားရှိတော်၌စိတ်နှလုံးစုံလင်သည်မဟုတ်သို့တော်လေဒါဝိဒ်ဤမျက်နှာကိုထောက်၍သူဤဖျားသခင်ထာဝရဘုရားသည်ဆွေတော်မျိုးတော်ကိုချီးမြှောက်၍ယေရုရှလင်မြို့ကိုတည်စေသဖြင့်ထိုမြို့၌ဒါဝိဒ်ဤမိွက်ကိုထွန်းလင်းစေတော်မူ၏အကြောင်းမူကားဒါဝိဒ်သည်ဟိတ်တိအမျိုးဥရိယအမှုကိုထားခြင်းတစ်သက်လုံးထာဝရဘုရားမှားထားတော်မူသောအမှုတစ်စုံတစ်ခုကိုမျှမရှောင်ရှေ့တော်၌တရားသဖြင့်ကျင့်သောအကြောင်းဒီကဲဒါဝိဒ်မင်းမျိုးရဲ့ယူဒနိုင်ငံကိုအဖဖျားသခင်မျက်နှာလိုက်မယ်ဆိုတာဘာဆန်းတယ်လေဒါဟာဣသရေလနိုင်ငံယူဒနိုင်ငံဆိုပြီးတော့နှစ်ချမ်းကွဲလို့ဣသရေလတီစကတဲ့ကကြိုတင်ဖော်ပြထားခဲ့တဲ့အခြေအဲ့ဒီတော့သူကြိုက်တယ်လို့စီရင်ချင်းဆိုတာဟာရှင်းနေပြီမို့ဘာမှအတွန့်တက်နေစရာအကြောင်းမရှိဆိုတာကိုကျွန်တော်ဒီနေရာမှာရှင်းလင်းပြသဆိုတာတင်ပြခြင်းပါလေမှန်ပါတယ်မိတ်ဆွေအပေါင်းတို့အံ့ဩဖွယ်ကောင်းလာသောနှုတ်ကပတ်တော်မြတ်ရဲ့ပြေဝစုံလင်ခြင်းနဲ့အသက်ရှင်ခြင်းဆိုတာကိုကျွန်တော်ဗန်နီနဲ့မှအပြစ်စိတ်နဲ့ဆန့်ကျင်လို့မဖြစ်နိုင်ပါဘူးဣသရေလကိုအရင်ပယ်ရှားယူဒကိုတော့နှစ်တရာဆက်ထားမယ်ဆိုတာကတော့ရှင်းနေပြီအဲ့ဒီလိုယူဒကိုဆက်ပြီးတော့ကဲတင်တဲ့နေရာမှာလေဓာလန်လက်နဲ့မြင်းစီသူရဲကောင်းကြီးတွေနဲ့ကဲတင်မှာမဟုတ်ဘူးတဲ့ဟုတ်ပါတယ်ဟောရှိအနာဂတိကအခုလိုဖော်ပြထားပါတယ်ယူဒအမျိုးကိုကသနာစုံမဲ့အုံးကြီးတို့ရတွင်လေဒါစစ်တိုက်လက်နှင့်မြင်းစည်းသူရဲ့အဖြစ်မကဲတင်သူတို့ဤဖျားသခင်ထာဝရဖျားအဖြစ်ကဲတင်မည်ဟုမိန့်တော်မူ၏တဲ့အဲ့ဒီလိုမိတ်ဆွေတို့ကြားခဲ့ရပြီမဟုတ်ဘူးလားမိတ်ဆွေအပေါင်းတို့မင်းတို့တွေလောက်လေးကွာနဲ့တောင်မှထွက်မပြစ်နဲ့ငါကြည့်လုံမယ်ဆိုတဲ့သဘောပဲ gain အဲ့ဒီဗျာဒိတ်တော်အချက်ဟာရောရှင်းမနေဘူးလားအဲ့ဒီမြောက်ဖက်ချမ်းဣသရီလကိုလည်းကျွန်လုပ်ပြီးရောအာရှုရိတက်ကြီးတွေဟာလေတောင်ဘက်ကိုအမျိုးမျိုးရန်စပြီးဒုက္ခပေးခဲ့တော်တာပဲ အဲ့ဒီအချိန်ဟာယူဒရှင်ဘရင်ဟေစကိလက်ထက်ဖြစ်ပါတယ်ယေရုရှလင်မြို့ကြီးကိုအာရှုရိတွေဟာအတင်းဝိုင်းပြီးတော့ပိတ်ဆို့ခဲ့ပါတယ်လက်နဲ့ချဖို့တောင်းဆိုခဲ့ပါတယ်ယူဒတွေအဲ့ဒီအချိန်မှာသွေးလေ၆ချားအောင်သူတို့လုခဲ့ကြပါတယ်စိတ်ဝန်းတွေကွဲပြားအောင်လည်းလုခဲ့ကြပါတယ်မင်းတို့ဖျားသခင်ဟာမင်းတို့ကိုမအောင်မိနိုင်တော့ဘူးမကယ်နိုင်တော့ဘူးဆိုတဲ့အထီးလေသူတို့ဟာအကြီးအကျယ်ဝါဒဖြန့်ခဲ့ကြပါတယ်ဒီအကြောင်းတွေကိုဟေရှာယအနာဂတ်ကျမ်းအခန်းကြီး36အတွင်းမှာမိษွေတို့ပြန်လှန်ကြည့်မယ်ဆိုရင်အသေးစိတ်တွေ့ရလိမ့်မယ်လို့ကျွန်တော်တင်ပြခြင်းပါတယ်ဒါပေမဲ့အဲ့ဒီလောက်အထိမိုးလုံးလေလုံးထွားခဲ့တဲ့အာရှုရိဧကရစ်ကြီးနဲ့တကွယူဒနိုင်ငံကိုခြေမုံးမယ်ဆိုတဲ့တက်ကြီးရဲ့ဖြစ်ပုံကိုတော့ဟေရှာယအနာဂတ်ကျမ်းဤဂုံးပိုင်းတွေမှာဟေရှာယအနာဂတ်ကျမ်းရဲ့အခန်းကြီး38ဤဂုံးပိုင်းတွေမှာကျွန်တော်ရှင်းလင်းပြသစွာမှတ်တမ်းမှတ်ရနဲ့အခုလိုပြန်ပြီးတွေ့နိုင်ပါ रे ထို့အခါထာဝရဘုရားဤကောင်းကင်တမန်သည်ထွက်၍အာရှုရိတပ်တွင်လူ 38,500 တို့ကိုတန်ခတ်လေ၏နနဲ့စောစောထခြင်းရောက်သောအခါထိုသူအပေါင်းတို့သည်အသေးကောင်ဖြစ်ကြ၏အာရှုရိရှင်ဘရင်သာနာခရိတ်သည်လေထိုအရက်မှထွက်၍ပြန်သွားပြီးလျှင်ဏိနေဝေမြို့၌နေလေ၏နောက်တဖန်သူသည်မိမိဖျားဏိသရုပ်၏ဗိမ္မာန်၌ကိုးကွယ်စဉ်တွင်သားတော်အာဒရမေလက်နှင့်ရှရေဇာသည်ခမည်းတော်ကိုဓာတ်နှင့်သတ်ပြီးလျှင်အာရမဏိပြည်သို့ပြေးကြ၏သားတော်အေသရဟတ်တုံသည်လေခမည်းတော်အရာ၌နန်းထိုင်၏တဲ့မရှင်းဘူးလားမိတ်ဆွေအပေါင်းတို့ဒီဖြစ်ရတို့မတိုင်မီမှာတင်ပဲကဲ့ရဲ့သားဆိုသလိုဟောရှေရဲ့ပြုတ်ွက်ပျက်စီးနေတဲ့အိမ်မှတဆင့်ပြည်တစာမဂောမာနဲ့ဟောရှေတို့ရဲ့ဒုတိယသမီးကလေးလောရုဟာမာအမိဖြင့်ဒီပြရိတ်တော်ကိုဆောင်ယူခဲ့ပြီးပါပြီဟုတ်ပါတယ်ယူဒအမျိုးကိုကတနာစုံမဲ့အုံကြီးတို့ရတွင်လေဒါစစ်တိုက်လက်နဲ့မြင်းမြင်းစီသူရဲ့အဖင့်မကဲတင်သူတို့ဤဖျားသခင်ထာဝရဖျားအဖင့်ကဲတင်မြည်ဟုမိန့်တော်မူ၏တဲ့ဒီပြရိတ်တော်တို့ဟာစင်ငနဲ့ရှင်ငနဲ့ပြည့်စုံသွားကြရပါပြီ။ဟောရှေအနာဂတ်ကျမ်းအခန်းကြီး1အငယ်10မှ30လောရုဟာမာကိုနှုတ်ခွာသောအခါအမိသည်ပရိသေရေယူပြန်၍သားယောက်ျားကိုဖွားမြင်လေ၏။ထိုသားကိုလောအမိအမိဖြင့်မှဲ့လော။အကြောင်းမူကားသင်တို့သည်ငါဤလူမဟုတ်ငါသည်လည်းသင်တို့၏ဖျားသခင်မဟုတ်။လောအမိတဲ့အတိတ်တွေကတော့သင်တို့သည်ငါဤလူမဟုတ်ဆိုပါလား။ဟုတ်ပါတယ်ဒါကိုကျွန်တော်တို့ဟာဟောရှေအနာဂတ်ဤဒန်းမှာကလေးကဖော်ပြခဲ့ပြီးဖြစ်ပါတယ်အလွန်အလွန်ရင်းနှင်းသီးပွေအခြေအနေအမွေပြတ်ကြော်ညာနဲ့သားအဖြစ်ကသည်စွန့်လွတ်ပြက်စဲချောင်းကိုကြီးညာလိုက်တာပဲဟုတ်ပါတယ်အင်မတန်ဆိုးရုပ်တဲ့မြောက်ဖက်ဣသရီလာတို့အပေါ်မှာအလွန်အလွန်ယတိပြတ်နိုင်တဲ့ကြီးညာချက်လို့ဆိုနိုင်ပါတယ်ဒေါသယသသင့်နေသောခံစားချက်တို့အပြည့်အဝပါဝင်နေပါတယ်ဒါပေမဲ့စုံစမ်းမေးမြန်းခြင်းသီးခံပါဆိုတဲ့ကြော်ညာမျိုးလိုမိษွေတို့ထင်ကြပါသလားမထင်ပါနဲ့မိษွေနှုတ်ကပတ်တော်ဆရာဟာအပိုက်ငယ်တပိုက်ထဲနဲ့ဆွဲပြီးတော့အလွတ်ကျက်အသေးမှတ်ရသောအရာမျိုးမဟုတ်ပါဘူးလူလောကရဲ့ချစ်သူယောက်ျားနဲ့မိန်းမတွေလင်မယားတွေမိဘနဲ့သားသမီးတွေအမွေပေးသူနဲ့အမွေစားအမွေခံပြဿနာတွေတဲကစုံစမ်းမေးမြန်းခြင်းသီးခံပါဆိုပြီးတော့ကွာရှင်းပြက်စဲချောင်းကြင်ညာချက်တွေနဲ့ဘယ်လိုမှနှိုင်းရှင်လို့မရမနှိုင်းအပ်မရှင်းအပ်ပါဘူးလူသားတို့ရဲ့မြေကြီးနားမှာကတ်နေတဲ့နှလုံးသားမြေရနံ့သိတဲ့ခန်းစားချက်မျက်စိတစ်ဆုံးလောက်ကိုသာမြင်ပြီးတော့အဲ့ဒီမြင်သရွေလေးကိုတောင်မှရာနှုံးပြည့်အတိတ်ပဲမှန်ကန်အောင်မပြန်ဆိုနိုင်တဲ့လူရဲ့အရေးအချင်းလောက်နဲ့တမာတရားကိုဘယ်နည်းနဲ့မှရှင်တွဲတိုက်တာအပြည့်မရှာနိုင်ပါဘူးဟုတ်ပါတယ်အခုဆိုရင်ချက်ချင်းလက်ငင်းဆိုတယ်လို့ပဲအငဲတစ်ဆဲဟာအခုလိုဆက်လက်ဖော်ပြပေးလိုက်ပြန်ပါပြီတို့ရတွင်ဣသရေလအမျိုးသားတို့သည်မချင်နိုင်မရေတွက်နိုင်သောသမုတ်တရားသဲလုံးနှင့်အမျှများကြလိမ့်မည်။သင်တို့သည်ငါဤလူမဟုတ်ဟုထိုသူတို့အားပြောဆိုရာအရ၌ပင်လျင်သူတို့သည်အသက်ရှင်တော်မူသောဘုရားသခင်ဤသာဟုခေါ်ဝေါ်ခြင်းကိုခံရကြလိမ့်မည်တဲ့။ကြည်စမ်းအခုငါစိမ့်စိမ့်ကာကာစိတ်နာရာအရရင့်ရင့်သည်သည်အမုန်းတို့ကိုဖော်ပြရာအရပြက်ပြက်တောင်းတောင်းမောင်းနှင်ထုတ်ရာအရဒီအရမှာပဲသူတို့သည်အသက်ရှင်တော်မူသောဘုရားသခင်ဤသာဟုခေါ်ဝေါ်ခြင်းကိုခံရကြလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့တဟာမြောက်ဖက်ဣသရီလနဲ့တောင်ဖက်ယူဒနှစ်ပိုင်းမခွဲတဲ့လူမျိုးတော်ရဲ့လောလောဆယ်ဗျာဒိတ်သက်သက်မကပါဘူးကျွံဖြစ်ကျွံဘွားကလွမြောက်နိုင်ငံပြန်တီးစစ်ထက်ဖြစ်မသိမရှင်းကြံရစ်ပြန်ပြီးတိုက်ပွဲဝင်နေမြေကိုပြန်လူလွတ်လပ်ရေးကြီးညာစသည်စသဖြင့်သမိုင်းတလျှောက်လုံးနဘန်းလုံးနေရတဲ့မြတ်မောက်ခိဣသရေလရဲ့သမိုင်းကိုကြော်လွှားပြီးတော့ကယ်တင်ရှင်ကိုရိုတိုင်စိုးစံတော်မူမဲ့အနာဂတ်နိုင်ငံတော်ကိုရည်ဆောင်ထားတဲ့ဗျာဒိတ်တော်ပဲဖြစ်နေပါတယ်။ဟုတ်ပါတယ်။က ျွန်တော်လက်လန်းမမီနိုင်အောင်တွားရအောင်မဲ့အနာဂတ်ဖြစ်တယ်လို့ကျွန်တော်ဆိုချင်ပါတယ်။ဒါပေမဲ့အဲ့ဒီလောက်ကွာလှမ်းနေတဲ့အနာဂတ်ပြည့်စုံမယ်မပြည့်စုံဘူးဆိုတာကိုတော့အတိတ်နဲ့ပြစ်စုံပံသမိုင်းဖြစ်ရတွေ့ကိုတိုင်းဟာကောင်းကောင်းကြီးထင်ရှားတတ်ပြီးတည်စေပြီလို့အလေးအနက်ကျွန်တော်ယုံကြည်ပါတယ်။ Anti-Semitism လို့ခေါ်တဲ့ဂျူးမုန်တီးရေးဝါဒကြီးလောက်ကမ္ဘာပေါ်မှာသက်တမ်းရှိတဲ့ဝါဒမရှိပါဘူး။ကမ္ဘာအင်အားကြီးနိုင်ငံကြီးတွေတိုင်းမှာမကင်းခဲ့တဲ့ဝါဒဖြစ်ပါတယ်။ Assyrian, Babylonian, Persia, Roman, Ottoman Empire ကြီးတွေအသီးသီးနဲ့တကွာ။ကမ္ဘာအနှံ့ကောက်သင်းကောက်ပြီးတော့အစုလိုက်အပြုံလိုက်တပ်ပစ်ခဲ့တဲ့နာဇီတို့ခေတ်အတွင်းစီအထိဣသရေလလူမျိုးဟာငါဤလူမဟုတ်တဲ့ကဲ့သို့ဒုက္ခတွေပင်လယ်ဝေခဲ့ရပြီ။ပြီးတဲ့နောက်တခါအဲ့ဒီကျိန်စာတဲ့မြေမှာပဲဖျားသခင်ဤသားများရဲ့လို့ပြန်ပြီးတော့အသက်ဆက်ခဲ့ရတဲ့အကျိန်တွေဟာလေများလွန်းလှပြီလို့ကျွန်တော်ဆိုချင်ပါတယ်။အဲ့ဒီဖြစ်စဉ်အပေါင်းတို့ဟာအခုဆက်လက်ကြားနာရမယ့်အနာဂတ်ဆက်လက်ပြည့်စုံရဖို့အတွက်ဘာမှမဟုတ်တဲ့တစ္ဆာတရားအသေးစားကလေးများသာဖြစ်တဲ့အကြောင်းလေးစားစွာသင်ပြခြင်းပါတယ်။အခုဆက်လက်ကြားနာရမယ့်အနာဂတ်ကတော့တခြားမဟုတ်ပါဘူး။ဟောရှိအနာဂတ်ကျမ်းအခန်းကြီး1ရဲ့နောက်ဆုံးအငယ်17ပဲဖြစ်ပါလေ။ထိုအခါယုဒအမျိုးသားတို့နှင့်ဣသရေလအမျိုးသားတို့သည်စုဝေးပေါင်းဖော်၍မင်းတဦးဒီကိုချီးမြှောက်သဖြင့်ထိုပြည်ဒဲကထွက်လာကြလိမ့်မည်။ယေဇရေလနေ့သည်ကြီးမြတ်သောနေ့ဖြစ်ရလိမ့်မည်ဟုမိန့်တော်မူ၏။မှန်ပါတယ်မိတ်ဆွေအပေါင်းတို့ခရစ်တော်ဤနေ့ရဲ့ဆိုတဲ့နိုင်ငံတော်မြေပေါ်မှာတည်ရန်အချိန်ကိုရှေ့ရှုနေကြပါရဲ့။ဖောက်ပြန်ယွယွင်းပျက်စီးခြင်းရှိနေတဲ့ဟောရှေရဲ့ရှက်ခမန်းလီလီအိမ်တော်ဒီအိမ်တော်ရဲ့ယင်းနှစ်ပွဲဖြစ်စဉ်တွေမှာပါဝင်နေတဲ့ဇက်ကောင်တဦးချင်းတို့ဟာအနန္တတကုရှင်ဘုရားသခင်နဲ့အပြစ်လူအဖွဲအစည်းတို့ရဲ့အကြမှာအလွန်အလွန်ကြီးမားတဲ့တစ္ဆာတရားကြီးတစ်ခုရှိနေတာကိုလူသားတိုင်းသိစေဖို့ညွှန်ကြားနေပါတယ်။ငါသည်လူမဟုတ်ဘုရားသခင်ဖြစ်၏ဆိုတဲ့တစ္ဆာတရားပါ
။ဒေါက်တာထွန်းမြတ်ရေးစီစဉ်တင်ဆက်တဲ့တင်ပြတော်တမချန်းစီစဉ်ဖြစ်ပါတယ်။နောက်ချိန်စီစဉ်မှာခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းချမိုင်းတွေကဟောရှေနဂတ်တိကျမ်းအခန်းကြီး2အခန်းငယ်1ကနေအခန်းငယ်73အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့။